ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေသူတွေပြန်လည်ခံနိုင်ခြင်းနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးမှုတွေအဆင်ပြေဆောင်ရွက်နေတဲ့အတွက်နားလည်မှုစာချုပ်ကလက်မှတ်ထိုးနိုင်တဲ့အချက်အတိအကျမပြောနိုင်သေးဘူးလို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောပါတယ်EU အကြီးအကဲကလည်းရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအတွက် EU ပါဝင်နိုင်ငံတကာအတိုင်းအဝန်ကကူညီဖို့အဆင့်တင့်ရှိနေတယ်လို့ပြောကြားခဲ့ပါတယ်။ဒီနေ့အင်္ဂါနေ့နေ့ပြီးတော့မှကျင်းပတဲ့ ASEAN နိုင်ငံသားရဲ့ဝန်ကြီးများဆွေးနွေးပွဲပြီးတရင်းကရှင်းလင်းပွဲမှာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ VOA ရဲ့အမေကိုအခုလိုဖြေကြားသွားတာဖြစ်ပါတယ်။ကိုရိုင်းငင်းငင်းတရင်းယူခဲ့တဲ့မဆုမြတ်မွန်ကဆက်ပြီးတင်ပြပါလိမ့်မယ်ရှင်။
နေပြည်တော်မှာတနင်္လာအင်္ဂါနေ့ရက်ကျင်းပတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာရခိုင်ပြည်နယ်အရေးအာရုံစိုက်ပြီးအလို့သဘောဆွေးနွေးခဲ့ကြပါမယ်။ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့ဒီကိစ္စကိုတစုံတရာထည့်သွင်းဖော်ပြခြင်းမရှိပါဘူး။ဆွေးနွေးပွဲအပြီးလုပ်တဲ့ပူးတွဲသတင်းစာဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်ပြည်ပသားကိုသာအလေးထားမေးမြန်းခဲ့ကြပါတယ်။ရခိုင်ပြည်နယ်ထဲကနေလူပေါင်း3000ချီထွက်ခွာသွားရဆိုတာဟာအဖြစ်အပျက်တစ်ခုရဲ့ကြောင့်မဟုတ်ဘူးလို့ EU ဥရောပသမဂ္ဂရဲ့လက်ရှိအလှည့်ကျတာဝန်ယူထားတဲ့ Estonian နိုင်ငံသားရေးဝန်ကြီးတယ်မစ်ဆာကပြောကြားခဲ့ပါတယ်အဲ့ဒီသူတွေနေရပြနိုင်ရင်အတွက်လှုပ်ဆောင်ဖို့လိုအပ်တာတွေကိုဝင်ကြီးမစ်ဆာကအခုလိုပြောပါတယ
် In order to facilitate for a dignified and safe return of the people to the place of origin is the critical importance of that there is first to the cessation of violence
တခါဒီနေရာမှာခွဲခြားဆက်ဆံမှုကင်းတဲ့တရားဥပဒေစိုးမိုးမှုရှိဖို့အယက်သားအုပ်ချုပ်မှုရှိဖို့အရေးတကြီးလိုအပ်ပါတယ်ဒုက္ခသည်တွေကြံလာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားပြည်ထောင်တဲ့သဘောတူညီမှုရရှိဖို့လိုအပ်ပါတယ်။ဒါတွေကလူသားချင်းစာနာစရာအခြေအနေကြီးဖြစ်ပေါ်နေတာကျော်ပါးသွားနိုင်ဖို့အမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေဖြစ်ပါတယ်။အကြမ်းဖက်မှုမှာထိခိုက်ခံခဲ့ရတဲ့လူမှုအတိုင်းအဝန်းတွေကြားမှာရေယုံကြည်ကြည်နဲ့ပြန်လည်နေထိုင်နိုင်ဖို့ကတော့အချိန်ပေးရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေကိုခွင့်ပြုဖို့အရေးကြီးတာကိုလည်း EU အကြီးအကဲကပြောသွားပါတယ်။အခုလိုမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေကိုဘယ်အချိန်အပိုင်းအခြားဘယ်စံနှုန်းအတိုင်းအတာနဲ့လုပ်ရမလဲလို့ EU ဘက်ကသတ်မှတ်ထားတာမျိုးရှိသလားလို့ COA မြန်မာဘက်ကမေးပါတယ်။ဒီအမေးကို EU အကြီးအကဲ Estonian နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Ceramix ကအခုလိုဖြေပါတယ်။
We did not discuss the specific timeline, no, but basically we were happy to receive a briefing as to where the
အချိန်ကာလအတိအကျကိုတော့ကျွန်တော်တို့မဆွေးနွေးဖြစ်ပါဘူး။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုပ်ငန်းစဉ်တွေကိုစတင်နိုင်မယ့်သဘောတူညီမှုစာချုပ်လောက်မှာလက်မှတ်ထိုးနိုင်အောင်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာဆောင်ရွက်နေတဲ့ကိစ္စတွေကိုသိရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကဝန်ကြီးတော်တော်များများအပြင်ဆွေးနွေးပွဲမှာပါဝင်တဲ့အာရှဒေသတွင်းဝန်ကြီးတွေကရခိုင်ရေးအတွက်လိုအပ်တဲ့အကူအညီတွေပေးမယ်ဆိုတာကိုအလေးထားပြောကြားခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားခဲ့ကြတဲ့တိုင်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာသဘောတူညီမှုရရှိဖို့အရင်ဆုံးလိုအပ်နေပါတယ်။အခုအေဆမ်ဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့မြန်မာအစိုးရတာဝန်ရှိသူတွေကြားနောက်ရက်တွေမှာလည်းဆက်ဆွေးနွေးဖို့ရှိနေတာမို့နားလည်မှုစာကြောင်းပေါ်မှာလက်မှတ်ထိုးနိုင်ဖို့ဘလောက်နှိမ့်ဆက်နေပြီလဲလို့ VOA မြန်မာပိုင်းကမေးပါတယ်။ဒါကိုတော့ဒေါက်တာဆန်းစုကြည်ကအခုလိုဖြေပါတယ်
။ဟိုမီးတဲ့ဒီအမေကနေပတ်သက်လို့ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့မြန်မာနိုင်ငံကြားမှာအဲဆွေးနွေးရတာကဘလောက်နှိမ့်ဆက်လာပြီလဲဆိုဘလောက်နှိမ့်ဆက်လာပြီလဲဆိုတိတိကျကျကနန်းတင်ချာအရာမြေကျိုးစားတဲ့အကြမ်းမှဖြစ်ပါလေ။ဒါမျိုးဒီဟာကိုဆွေးနွေးနေတာအခုကျမတို့တလားကျော်နှစ်လားလောက်ရှိပါပြီ။အခုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအရကျွန်တော်ရောက်နေတယ်ဆိုတော့ကျမတို့တက်ဆိုင်ရာတောင်းရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါမျိုးတိတိကျကျတော့ဘလောက်နှိမ့်ဆက်ပြီဆိုတာဘလောက်နှိမ့်ဆက်နေလဲဆိုတာပြောရဖြစ်ပါလေ။
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည် EU နဲ့အာရှခေါင်းဆောင်တွေအလို့သဘောဆွေးဆော်မှုအတွင်းရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံကရေးလို့ရေးချေဆောင်ရွက်နေတဲ့ကိစ္စတွေကိုကြောပြဆွေးနွေးခဲ့တာကိုလည်းဒေါက်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရေးရှိငြိမ်းချမ်းတည်ငြိမ်ရေးရရှိဖို့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးဖို့နဲ့တာဝန်ရှိသူတွေတာဝန်ခံနိုင်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။နောက်တစ်ခါဒီပြန်လည်ထူထောင်ရေးပြန်လည်နေရာချထားရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စတွေနဲ့ပတ်သက်လို့လည်းနေမြန်ဆွေးနွေးဖြစ်ခဲ့ကြသလိုဆွေးနွေးပွဲမှာပါဝင်သူအားလုံးကရခိုင်ပြည်နယ်ပြည်ညင်ရေးအတွက်ကူညီဖို့စိတ်အားထက်သန်ကြတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွယ်လွယ်ကူကူဖြေရှင်းလို့မရနိုင်ဘူးဆိုတာကိုလည်းတောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့ပြောကြားခဲ့ပါတယ်
။ Nothing can be done overnight but we believe that we will be able to make steady progress particularly
ဘာကောမှညာရင်းချင်းပြည်လည်းအောင်ဖြေရှင်းလို့မရနိုင်ပါဘူး။ကျမတို့အနေနဲ့ပုံမှန်အခြေအနေတိုးတက်အောင်လှုပ်သွားနိုင်မယ်လို့ယုံကြည်ပါတယ်။ရ တခါကြီးတွေကခက်ခဲတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရဲ့အတွက်မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်အားလုံးကပါဝင်ကူညီနေတာကြောင့်အခြေအနေတွေမှန်မှန်တိုးတက်အောင်လုပ်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒေါက်တာဆန်းစုကြည်ပြောသွားတာပါ။ငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်အာရှနဲ့ဥရောပကြားဆက်ဆံရေးခိုင်မာစေဖို့ဆိုတဲ့ဆောင်းပုံးနဲ့နေပြည်တော်မှာနှစ်ရက်ကျင်းပခဲ့တဲ့73ချိန်မြောက်အာရှဥရောပနိုင်ငံသားဝန်ကြီးများအစီအစဉ်တွေမှာဆွေးနွေးပွဲလာကြသူတွေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာတွေ့ရပါတယ်ရှင်။
မဆုမြမောတင်ပြပို့ခဲ့တာပါ။